ရောင်းနိုင်ငံမြို့တော်ပေကျင်းရဲ့နောက်တောင်ဘက်တျန်ရှင်းခရိုင်ကကန်ယူရှီယာနေ့စဉ်လူပေါင်း50ကျော်ကိုအခမဲ့တက်တက်လို့နေလဲစာချက်ကျွေးနေပါတယ်။လေကွင်းနေကြကအင်းအသေးလေးတွေပဲရှိတဲ့ဒေသကနေမိုင်60လောက်ဝေးတဲ့မြို့တော်ပေကျင်းမှာသားသမီးတွေတွားပြီးအလုပ်လုပ်တာကြောင့်အထီးကျန်နေကြတဲ့လူကြီးတွေလာပြီးစားကြပါတယ်။အသက်ကြီးပိုင်းတွေအတွက်ကန်တီးဟီလာရှီကိုတီထောင်သူကန်ယူရှီကမန်ဒရင်တရုတ်ဘာသာစကားနဲ့အခုလိုရှင်းပြပါတယ်
။因为现在这个社会压力很大。
ဘဝရဲ့ဒီအခက်ခဲကြောင့်တဲ့ချီပိုင်းပုံကူရီရဲ့သားသမီးတွေဟာအဝေးမှာလှုပ်ရှားကြရပါတယ်။အထီးကျန်နေကြရတဲ့တဲ့ချီပိုင်းပုံကူရီလည်းအများကြီးရှိပါတယ်။တချို့ကဇနီးခင်ပွန်းတွေရှိကြပေမဲ့လည်းဆွေမျိုးအတိုင်းအဝိုင်းမရှိကြသူတွေလည်းများပါတယ်။သူတို့ကဂရုစိုက်မှုကိုလိုချင်သလိုနှွေးနှွေးထွေးထွေးထမင်းစားခြင်းကြပါတယ်လို့ပြောခဲ့တာပါ
။也需要这个内心的一个一个关怀。
တကူတဲ့နေကြတဲ့တဲ့ချီပိုင်းတွေအတွက်ပရဟိတအဖွဲ့အစည်းတစ်ခုကစီမံခန့်ခွဲနေတဲ့စားတောက်ခန်းမျိုး80ကျော်ထဲမှာကန်ရဲ့သဟစာတနဲ့ပျော်ရွှင်မှုအိမ်ဆိုတဲ့ကန်တီးလဲတစ်ခုအပါအဝင်ဖြစ်ပါတယ်။တရုတ်လူမှုအတိုင်းဝိုင်းတွင်မှာအသက်ကြီးသူတွေများလာတဲ့ကိစ္စကိုထိညှိနိုင်ရေးအတွက်မိသားစုတစုကိုကလေးနှစ်ယောက်ပဲယူဖို့တရားဝင်သတ်မှတ်ချက်ကနေကလေး3ယောက်ထိယူနိုင်တယ်လို့တရုတ်အာဏာရပါတီကမေလ31ရက်နေ့မှာရှော့ချပေးခဲ့ပါတယ်။ဒါပေမဲ့လည်းကလေးမွေးဖွားနှုန်းကကျဆင်းနေသေးပါကုန်ကြစီအလုံးမှာအဟန့်အတားဖြစ်တာကြောင့်ရောနောက်ဆောင်းရှောက်ရမယ်လူကြီးတွေရှိနေတာကြောင့်ရောကလေးယူဖို့ရှောင်ကြပါတယ်1980ပြည့်နှစ်ကတည်းကတအိမ်တောင်ကလေးတယောက်စီမင်းကိုတရုတ်မှာကျင့်သုံးခဲ့ပြီး2015ခုနှစ်မှာတအိမ်တောင်ကလေးနှစ်ယောက်ယူခွင့်ပေးခဲ့တာမှာနောက်နှစ်အတွင်းအနည်းငယ်တိုးလာခဲ့ပါတယ်ဒါပေမဲ့လို့လဲအသက်65နှစ်ကျော်တဲ့လူဦးရေကလည်းတိုးလာနေတာပါလူဦးရေတန်း1400ရှိနေတဲ့တရုတ်မှာဒီဆယ်စုနှစ်နောက်ပိုင်းအတွင်းလူဦးရေအမြင့်ဆုံးကိုရောက်လာပြီးအဲ့ဒီနောက်မှာလူဦးရေကျဆင်းသွားမယ်လို့ခန့်မှန်းထားပေမဲ့မေလ17ရက်နေ့ကထုတ်တဲ့သကောင်စီရင်အရာခန့်မှန်းထားတဲ့ပို့ပြီးတော့မြန်နေတဲ့သဘောတွေ့မြင်ကြရပါတယ်။ဒါကြောင့်လဲစီးပွားရေးဖွံ့ဖြိုးမှုနှုန်းနှေးကွေလာမယ့်အရေးကိုကြိုတင်ပြင်ဆင်ထားဖို့နဲ့တက်ကြီးပိုင်းတွေကိုထောက်ပံ့ကူညီရေးပို့ပြီးတော့တွန်းအားပေးဆောင်ရွက်ဖို့ဖြစ်လာတာပါ။ပြင်းမြအသက်အရွယ်ကြီးလာတာကြောင့်ဤပညာဦးဆောင်နိုင်ငံဖြစ်ရေးနဲ့စားသုံးသူအခြေခံနဲ့စီးပွားရေးဖွံ့ဖြိုးမှုဆိုတဲ့တရုတ်ရဲ့ရည်ရွယ်ချက်ကိုအဟံ့အတားဖြစ်လာစေနိုင်ပါတယ်။အမေရိကန်ပြည်ထောင်စုဝစ်စကွန်ဆင်မက်ဒီဆင်တက္ကသိုလ်ရဲ့အကြီးတန်းသိပ္ပံပညာရှင်ယီဖူရှန်ကမန်ဒရင်တရုတ်ဘာသာစကားနဲ့အခုလိုသုံးသပ်ပါတယ
်။中国的这个一老年化超一超时预期
အသက်ကြီးပိုင်းတရုတ်လူဦးရေတိုးပွားမှုကခန့်မှန်းထားတဲ့ပိုပြီးတော့မြန်နေတဲ့အချက်ကြောင့်စီးပွားရေးဖွံ့ဖြိုးမှုကျသွားပါလိမ့်မယ်တဲ့ဒုတိယအနေနဲ့ကတော့အလုပ်လုပ်သူလူဦးရေရော့ကျသွားတာကြောင့်ကုန်ထုတ်လုပ်မှုကျမဲ့ဘက်ကိုဦးတည်နေပါတယ်တတိယအနေနဲ့ကတော့အသက်ကြီးသွားတာကြောင့်ငွေကြေးသုံးစွဲမှုကျဆင်းသွားစေနိုင်ပြီးပြည်တွင်းဈေးကွက်ဝယ်လို့အားရော့ကျသွားစေနိုင်တယ်လို့ပြောခဲ့တာပါစရင်အရာပြီးခဲ့တဲ့2020ပြည့်နှစ်အတွင်းကလေး12တန်းမွေးဖွားခဲ့မှုဟာ2019နဲ့ရှင်ရင်9ပုံတပုံလောက်ရောကြခဲ့တာဖြစ်ပါတယ်။ဒီထဲက40ရာခိုင်နှုန်းကဒုတိယမြောက်ကလေးတွေဖြစ်ပြီးဒီရေအတွက်ကလည်း2019ခုနှစ်ကနဲ့ရှင်ရင်ထက်ဝက်ကျဆင်းသွားတာဖြစ်ကြောင်းမေလ17ရက်နေ့က၎င်းစင်းကြေညာခဲ့တဲ့တရုတ်တာဝန်ရှိသူကပြောပါတယ်။တရားဝင်အငိမ့်စားယူနိုင်မဲ့အသက်အပိုင်းခြားတူးမြင်သတ်မှတ်ပြီးလုတ်သားအင်အားပုံများအောင်ထိန်းထားနိုင်မလားဆိုတာကိုတရုတ်အစိုးရကဆွေးနွေးအပြေရှာနေပါတယ်။အငိမ့်စားယူနိုင်မဲ့အသက်အပိုင်းအခြားအဖြစ်အမျိုးသားတွေကိုအသက်60ပညာရှင်အဆင့်အမျိုးသမီးလုတ်သားတွေအတွက်အသက်55နှစ်နဲ့တာမန်လုတ်သားအမျိုးသမီးတွေအတွက်အသက်50သတ်မှတ်ဖို့တရုတ်အစိုးရကစဉ်းစားသုံးသပ်နေတာဖြစ်ပါတယ်။မေလ31ရက်နေ့တုန်းကအာဏာရပါတီခေါင်းဆောင်များအစည်းအဝေးမှာအငိမ့်စားယူခွင့်အသက်အပိုင်းအခြားတိုးမြင့်သတ်မှတ်ဖို့သဘောတူခဲ့ကြောင်းအစိုးရပိုင်းရှင်းဟွာသတင်းအေဂျင်စီမှဖော်ပြပေမဲ့အသေးစိတ်ကိုရှင်းပြမထားပါဘူး။တရုတ်နိုင်ငံမြို့တော်ဘေကျင်းရန်မင်တက္ကသိုလ်လူဦးရေနဲ့ဖွံ့ဖြိုးမှုဌာနကပါမောက်ခဆွန်ဂျီယန်ကအခုလိုသုံးသပ်ပါတယ
်။当然中国现在体量比较大，可能还暂时的不怕缩减哈。
ပထမဆုံးအချက်အနေနဲ့ကတော့ကလေးယူလို့တဲ့ဆန္ဒရှိလာအောင်တွန်းအားပေးဆောင်ရွက်နိုင်မလားဆိုတာပဲဖြစ်ပါတယ်။ကလေးရှိတာဒါမှမဟုတ်လဲမိသားစုတစ်ခုတိဆောက်တာဟာကြည်နူးစရာပါလားဆိုတာကိုလူတွေခံစားတတ်လာအောင်လုပ်ဖို့လိုပါတယ်တဲ့
။生育率和适当的人口的这个负增长 对于中国的。
但明年要米干，阿得东山安年学有江阿罗，格里瑞古比如上小坡，上到山一路个出差都撇撇，看不完撇都也稳稳的苦来帮忙，米苦你家了吧？路人提路老难查着，没好把握。
俩人都特别忙，老人可能。
路爱一囊袋瑞奶奶，楼下来妈妈，米巴瑞家来格里古姑娘烧香，没被奶母所以闹，格里有件嘛好把握
的，
有人家先别给他吧。格里路前头的对银山亚美开开瑞家来米路嘛的，应该瑞家金龙比米巴瑞呢都你家亚人有来西巴的，格里人是一个米路比高温上困也来对比米亚把握。
一个是孩子的教育。
路爱米巴瑞也稳到稳不瑞得大奥，阿苏亚噶上月别的马的的，路爱伊朗代瑞尼呢，米巴来变来上小亚美，格里古来上小亚美苏言，不都嘛大文雄人家嘛好普罗，别只马里的悉尼 Mr. 张噶表给他批巴的先。